အပူပိုင်းဆောင်မိုးကောင်ရေရှားဒေသတွေမှာထန်းသမားနဲ့ထန်းသက်လူသားရှားပါလာတာထညက်ချက်လုပ်ငန်းရှားပါလာတာတွေကြောင့်ကျေးလက်ဒေသတွေကထပင်ပိုင်ရှင်တွေဟာထပင်ကိုခုတ်ပြီးတော့အိမ်ဆောက်ရမှာသုံးတဲ့အသည့်အဖြစ်ပြန်ပြီးတော့ခုတ်ရောင်းချလာကြတယ်လို့အညာဒေသခံတွေက RFP ကိုပြောပါတယ်အေးရဆောက်လို့ရမှာသစ်စင်းနှုံးကြီးမြင့်ရှားပါလာတာတွေကြောင့်လဲထပင်ကိုအသည့်အဖြစ်ခုတ်တာတွေများလာတာလို့မုံရွာခရိုင်ရင်းမပင်တဲ့အောင်ချမ်းအေးရွာကထလုံးကနေတစ်အချောထုတ်လုံနေသူကိုမျိုးကျော်ကပြောပါတယ
်တဲ့လေးငယ်6ပြည့်9ပြည့်ထီအောင်လောက်လဲလို့ရတယ်ဗောနလူတွေကဒီထပင်ကကြားတယ်ဒီအသားကြောင့်အိမ်ဖောက်ဖို့တုံးကြတာ
ဟုတ်တယ်
တုံးကြတာ
ဟိုတစ်သားတွေကြတာမဝင်နိုင်ရဘူးလေတစ်သားစီကတန်းတာကိုယ့်ရကိုယ်ပဲကိုယ့်ရင်ကိုယ်ပဲဆောက်အောင်လုပ်ကြတာလေသူကရောင်းချ
တာတစ်သားကြပါရလို့ထွက်ဝက်လောက်သွားတယ
်ကိုတို့ပြန်မြင့်သွားတဲ့အပင်တွေကြတော့လောက်တာလေသူကမတည့်ရဲကြတော့လေထပ်မဲ့မြင့်သွားတော့မတည့်ရဲတော့ကြတော့ဒီထဲမှာပြစ်ထားရတာကို
ဆယ်နှစ်ကနေအနည်း20သက်တမ်းရှိတဲ့ထန်းတပင်ကိုအသားအတွေ့အပြတ်ဝင်မယ်ဆိုရင်ငွေကျပ်8000ကနေ1000ကျားမှဈေးရှိတယ်လို့သိရပါတယ်။အရင်ကဒီဈေးမရှိခဲ့ပေမဲ့အသည့်အဖြစ်အသုံးများလာတဲ့အတွက်ဒီဈေးရောက်လာတာလို့ကိုမျိုးကျော်နဲ့ညီဖြစ်သူကိုမျိုးနိုင်လင်းကပြောပါတယ်။ဟုတ်တ
ယ်တိုင်းလိုက်တယ်ငါတိုက်ပြီးတော့ဖြတ်ပါတယ်။ဒီကိုညနေဘယ်တော့လဲ
6000
ကျေးကျန်လို့
ဘုံကနု
ဒီရွက်ဒီခံလို့လား
ဟုတ်လားဒီဘုံမရင့်လား
ဟုတ်လား
မိသားစုအတွက်အိမ်တဲဆောက်လို့ရမှာသစ်သားအစားထသားကိုတုံးတဲ့အတွက်ဈေးထက်ဝက်မကကာမိတယ်လို့ဆိုပါတယ်အိမ်တစ်လုံးအတွက်ခေါင်မိုးထုံတဲ့တန်းတွေအတွက်အသုံးပြုတယ်လို့အခုခေတ်မှာစီးပွားပြည့်လောက်ကင်လာကြတဲ့ကွန်းရွက်ခြံတွေအတွက်အမိုးအကာတင်မှုခြံဆောက်ရမှာထန်းသားတွေကိုပဲတုံးလာတယ်လို့သိရပါတယ်ထန်းတက်ဖို့ခက်တဲ့မြင့်ပြီးအသက်ကြီးတဲ့ထပင်တွေကိုခုတ်လဲကြတာများပြီးအိမ်တစ်လုံးတဲတစ်လုံးဆောက်ဖို့အနည်းဆုံးထန်းပင်၈ပင်လောက်လိုအပ်တယ်လို့ဆိုပါတယ်သုံးမင်းသုံးကန်အိမ်တလုံးဆောက်ဖို့တက်မာဖို့ကုန်ကြငွေဟာငွေကျပ်30ကျော်ကုန်ပေမဲ့ထပင်အသားနဲ့အလားတူအိမ်တလုံးဆောက်မယ်ဆိုရင်ထပင်9ပင်သာလိုအပ်တယ်လို့ဆိုပါတယ်
လို့အချမ်းလေးတွေကိုကိုအချမ်းဆယ်ချမ်းလောက်ရတယ်ဘူးဘူးပြတာအခုမှလောက်တာဒီဟာတရားသိနဲ့သွက်ပြီးတော့အခုဥစားသူတို့ဟောလောက်ပဲကြားတယ်ရင်နှုံးကတော့ဝါရှိတယ
်
ရင်နှုံးက2000ပဲရှိရတယ်ခုက8000လောက်တ
ော့ခုကတော့
ပူးသွားတယ်စက်နဲ့လောက်တာဆိုနည်းနည်းလေးတော့ပူးသွားတယ်အဲ့တော့ခု8000လောက်ရှိတယ်1000လောက်ရှိတယ်
နေတလုံးစာထပင်9ပင်အတွက်ငွေကျပ်3600ဝယ်လောက်သာကုန်တဲ့အတွက်အညာချိလက်ဒေသတွေမှာနေအဆောက်အုံဆောက်လုပ်သူတွေကထပင်တွေကိုဝယ်ယူအိမ်ဆောက်လာကြတာများတယ်လို့မနစ်ကထုတ်တဲ့ပြည်တွင်းသတင်းစာနဲ့တစောင်းမှာဖော်ပြဦးပါတယ်ဒီလိုတွန်ကျဲလာတဲ့အတွက်ထပင်ဈေးကွက်နဲ့ထပင်ကိုအသည့်အဖြစ်အချောတက်ထုတ်ပြီးတဲ့လုပ်ငန်းလဲတွန်ကျဲလာတယ်လို့ဆိုပါတယ်ဒါပေမဲ့ကိုမျိုးကျော်ကတော့ဒီအလုတ်ကိုင်ဟာအတူခိုင်းသူရှိမှလုပ်ရတဲ့အလုပ်ဖြစ်ပြီးပုံမှန်ဝင်ငွေမရှိတဲ့အတွက်အလုပ်မရှိတဲ့အချိန်တခြားပြန်ကြအလုပ်တွေလုပ်ရတယ်လို့ပြောပါတယ်။ထန်းတပင်အသားထွန်းတာဟာနှစ်ရက်ကြာပြီးမနေ့9နာရီကနေစပြီးတော့အလုပ်လုပ်ကြရတာလို့ဆိုပါတယ်
။အဲ့လိုတွက်လို့မရဘူးသူတို့လိုအပ်တဲ့အချိန်သူအိမ်ကိုဆောက်ချင်တယ်လို့လေ
။ဟာ
လိုအပ်တဲ့အချိန်ခိုင်းရတာဆိုတော့အဲ့လိုတွက်လို့မရဘူး။မနေ့9နာရီလောက်ကစရတာပဲ။ဒီနေ့တော့တစ်ချက်ဒီတော့ဆိုတွေးစားနာတော့တာ။ແລະວ່າໄດ້ເລີຍເລີຍເລີຍແມ່ນຍັງໄດ້ໄປແມ່ນເລົ່າລູກອັນນີ້ໄປເລົ່າດີຍາດີໄລ່ມາຫນຶ່ງບັດແລ້ວຫມົກຄັ້ງດູຊິດົ
ນຍາບາລົງວ່າ
ຈັນແນ່ຈັນຈາເລຈັນແນ່ລົງງາຄູດີວ່າເບາບີວ່າຍາຄຸນຍາຄ້າຍຫາຫມົກຕຶງຫມົກສວາບໍ່ບຍາ
ກູມິໂຈອພູລ້ວສັດແນ່ຄ້ວດາຫາລູຕັດຕາລາລາຊິບີຊີໂບແນ່ຫຼ່ວຕົ້າໂບດີແນ່ຕ່ວຍແຍອີຍິນຄິດກາລະດົງກາຕູແນ່ຕັດແນ່ຊູຄ້ວດາມິໂລເບຕ່ວຈີມາກາຍລະບາບູລໍ RFP ໂອປ່ຽບາແດ
လည်းနဲ့ရိုက်ခွဲနေဆိုင်သူတက်တာတာရှိတာအေးမကြိုက်ဘူးဒီကောင်တပင်ကိုသူက2000ကျော်တော့ပေးရတယ်လေပင်ကိုအခုဝင်လာတဲ့တိုင်နဲ့အခုလှည့်လိုက်တဲ့တိုင်နဲ့တော့ကလည်းမသိလို့ကံပင်ပြတ်သွားတာကြာလည်းပြီးသွား
တယ်အဲဒါကတော့ညာဒေသကျိလက်ကထန်းသမားတွေနဲလာတာတက်မာဈေးကြီးလာတာနဲ့အမျှတပင်ခုတ်ပြီးတော့တက်ကိုရောင်းစားလာကြတဲ့အကြောင်းတက်အချောထုတ်တဲ့လုပ်ငန်းလုပ်သူတို့နဲ့တွေ့ဆုံမေးမြန်းခဲ့တာကိုဒီနေ့တာလေ့လာခဲ့သမျှဖြစ်တင်ကြလိုက်တာဖြစ်ပါခင်ဗျာ